Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်စက်တင်ဘာလ12ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိคลายโนมิเตอร์24 25 32 51เนี่ยคลายโนมิเตอร์190ตัวก็นี่ไดย้ายทุ่งลื่นไปตัวมาဖြစ်ပါတယ်ရှင်จม่าสุหมอมาရှင
်มิงลาပါရှင်จม่าคิมิทรีပါรัสเซียเนี่ยอเมริกันรู้ซิเซ่ညီနိုင်ญาอยู่ด้วยแต่ผิดแค่เยเซยีဒီနေ့ဒီซีเรียมาสะတင်အသက်ဝင်တော့မဲ့အချိန်မတိုင်ခင်နိုင်ပိုင်းလို့มาပဲซีเรียဆွေရစစ်လေရင်တွေကအလက်ပိုမျိုးတဝိုက်မှာနေတောင်းကနေထိုးစစ်ဆင်ခဲ့ပါတယ်တခါမြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার ဆက်သတ်မှုတစ်ခုကိုအချိန်မရွေးထပ်ပြီးတော့လှုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့သတိပေးပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့ဗြိတိန်နိုင်ငံရောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဒီကနေ့မှာတော့နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့သလိုလွှတ်တော်အကြီးအကဲတွေနဲ့တွေ့ဆုံပါတယ်ဗြိတိန်ဆိုရတာဝန်ရှိသူတွေနဲ့ဒေါ်ဆန်းစုကြည်တွေ့ဆုံတဲ့အခါဘယ်လိုအကြောင်းအရာတွေအဓိကထားဆွေးနွေးနိုင်ခြင်းရှိပါသလဲ
တဲ့တိုင်းပြည်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်ဒီခုနကပြောတဲ့အဲတိုင်းပြည်မှာလုပ်တဲ့စီမံကိန်းတွေပေါ့ဒါတွေလည်းပါမှာပေါ့နော်နောက်လိုမျိုး
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်စီးရင်တင်းမာနေတဲ့တအောင်းမျိုးသားဖွဲ့နဲ့ဒီ RCSS တို့တွေ့ဆုံဆွေးနွေးကြတဲ့တဲ့ကချင်ပြည်နယ်ဖားကံမှာတရားမဝင်ကြောက်စိမ့်တူးဖော်ရင်ဥရေအရအေးယူပြီးထောင်ချမယ်ဆိုတဲ့တားမြစ်မိန်တွေထုတ်ပြန်လိုက်တဲ့တဲ့စတဲ့နောက်ဆုံးရတဲ့တွေကိုတင်ပြပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုံရင်ပေးနေကြကဏ္ဍတွေကိုနားဆင်ရမှာပါအခုရင်းဦးဆုံးကတော့နောက်ဆုံးရတဲ့တွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ရုရှားနဲ့အမေရိကန်တို့ဆက်ဆက်ညီနေရယူခဲ့တဲ့ဒီစီးရီးယားမှာအပြစ်ခက်ရစဲရေးဒီနေ့စတင်အသက်ဝင်မဲ့အချိန်မတိုင်ခင်နိုင်ပိုင်းအလိုမှာစီးရီးယားဆွေရစစ်လေရင်တွေကအလက်ပိုမြို့တဝိုက်နယ်တခြားဒေသတွေမှာလေကြောင်းကနေတိုက်ခိုက်တာကြောင့်အပြစ်ခက်ရစဲရေးကိုအစကတည်းကအကြီးကျယ်တန်လျာရှိနေတဲ့သဘုံကောင်းဆောင်တွေအကြားအမျက်ဒေါသနဲ့အတူအစိုးမြင်မှုတွေလည်းတိုးလာနေပါတယ်အပြစ်ခက်ရစဲရေးသဘောတူညီချက်ဟာသမရဘက်ရှားရဲ့အာဆက်ဆွေရကိုပို့ပြီးတော့အားကောင်းစီရင်တတ်တတ်ပဲဖြစ်နိုင်မယ်လို့သဘုံကောင်းဆောင်တွေကပြောပါတယ်မွတ်စလင်တို့ရဲ့အားလည်းရဲ့ it it at her ပွဲတော်ရဲ့နဲ့တိုက်တိုက်ဆိုက်ဆိုက်ဒီနေ့နေဝင်ချိန်မှာစတင်မဲ့အဖြစ်ခက်ရစရေးသဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကရှင်းလင်းချက်ထုတ်ပြန်ပေးဖို့နဲ့တခြားတောင်းဆိုချက်တချို့ကိုလည်းစီးပွားအတိုက်ခံလက်နက်ကန်အဖွဲ့တွေကတောင်းဆိုထားပါတယ်။အဖြစ်ခက်ရစရေးသဘောတူညီချက်နဲ့ပတ်သက်လို့သဘုံကောင်းဆောင်တချို့ကဝေဖန်ကြပေမဲ့ဒါကိုလက်မခံဘူးလို့တော့သူတို့ကမပြောကြပါဘူး။အရင်ကအပြစ်ရစရေးသဘောတူညီချက်အများစုမှလိုပဲဒီချိန်သဘောတူညီချက်ဟာလည်းပထမ48နာရီကြာရစဲမှုနဲ့စတင်မှာပါ။အချိန်ကာလထပ်တိုးနိုင်ပြီးတော့တရင်းတစ်ပတ်ကြာတဲ့အထိဆက်ထိန်းထားနိုင်မယ်ဆိုရင်တော့အမေရိကန်နဲ့ရုရှားတို့ကစစ်သွေးကြွအဖွဲ့နူစရာတပ်ဦးကိုရော IS အဖွဲ့ဝင်တွေကိုပါပူးရဲထိုးစစ်ဆင်ကြမှာပါအခုနောက်ဆုံးသဘောတူညီချက်ကနေ၅နှစ်ကြာစီးရီးယားပြည်တွင်းစစ်ကြောင်းအလက်ပိုမျိုးလိုနေရာတွေမှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအထက်စားနပ်ရိက္ခာနဲ့စေဝါအကူအညီတွေပေးသွားနိုင်မှာပါစီးရီးယားမှာပြည်တွင်းစစ်ကြောင်းလူတွေထောင်ပေါင်းများစွာသေဆုံးခဲ့ရပြီးဖြစ်တယ်လို့လူပေါင်း၁၇သန်းအိုးအိမ်မဲ့နေရတာဖြစ်ပါတယ်ရှင်
တူရကီနိုင်ငံရှေ့ပိုင်းဗန်မျိုးကအနာရပါတီ AKP ဌာနချုပ်အနီးမှာရှိတဲ့ရဲစစ်ဆေးအကိတ်မှာကားဘုံးပေါက်ကွဲတာကြောင့်လူ48ဦးထက်မနည်းဒဏ်ရာရသွားတယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကကြေညာပါရယ်ဒဏ်ရာရသူ46ဦးဟာအရက်သားတွေဖြစ်ပြီးကျန်တဲ့ဦးကတော့ရဲဝန်တပ်တွေဖြစ်တယ်လို့အုပ်ချုပ်ရေးမှူးရုံးကထုတ်ပြန်တဲ့ကြေညာချက်ကိုကူကပ်ပြီးအနာဒိုလူသတင်းဌာနကပြောပါရယ်မွတ်စလင်တွေရဲ့အားလည်းရဲ့ဘွဲတော်အင်းနစ်အစဒီကနေ့တင်းလာနေ့မနည်း10:50လောက်မှာပေါက်ကွဲမှုဖြစ်တာပါတရားရသူတွေက2ဦးဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဗန်မြို့ရဲဌာနအကြီးအကဲဆူဝက် EKC ကအနာဒိုလူသတင်းဌာနကိုပြောပါတယ်လူစီကအရမ်းမှာရှိတဲ့အုပ်ချုပ်ရေးမှူးရုံးနဲ့မီတာ200အကွာမှာပောက်ခွဲရေးပစ္စည်းတွေတင်ဆောင်ထားတဲ့ကားပောက်ခွဲခဲ့တာလို့ပုဂ္ဂလိကသတင်းအေဂျင်စီတစ်ခုဖြစ်တဲ့ဒိုဂန်ကပြောပါတယ်ဒီပောက်ခွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးခတ်မြပြနေထိုင်ရာနိုင်ငံအရှိတောင်ပိုင်းဒေသကတရားမဝင်ခတ်အလုံသမားပါတီနဲ့ဆက်နွယ်မှုရှိတယ်လို့ဆွဆွဲခံထားရတဲ့မျိုးတော်ဝန်28ယောက်ကိုအုပ်ချုပ်ရေးမှူးကဒီရာထူးကနေထုတ်ပယ်ပြီးတရက်ကြာမှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါအဲဒီတွေကိုလွန်ခဲ့တဲ့အချိန်တော်တော်ကြာတည်းကထုတ်ပယ်သင့်တယ်လို့တူရကီသမ္မတရစ်ဂျစ်တေးအာရူဝန်ကပြောဆိုထားတာ
ပါအာဖဂနစ္စတန်နိုင်ငံတောင်ပိုင်းကန္ဒဟာမြို့ကအဓိကစစ်ရုံတစ်ခုကို2 နှစ်ကြာဝင်ရောက်စီးနင်းထားခဲ့ကြတဲ့အသေးခံဘုံးခွဲသမား2ယောက်ကိုတော့ဒီနေ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပြစ်တက်ခဲ့တဲ့အကြောင်းအာဖဂန်ဆွေရရာရှိတွေကပြောပါတယ်ဒီဖြစ်ခဲ့ဖမ်းဆီးမှုအတွင်းမှာမိသားဝင်တဲ့အူလည်းသိမ်းဆုံးသွားတယ်လို့အာဖဂန်ထောက်လှမ်းရေးအေဂျင်စီကပြောပါတယ်အသေးခံဘုံးကွဲသမား2ဦးဟာကန္ဓာမျိုးကမီယာဝီစေယုံဝင်းကိုဝင်စီးပြီးတော့လုံခြုံရေးအဆောင်တွေကိုတနက်နေ့ပြစ်ခတ်ခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့ဆွေရရာရှိတွေကပြောပါတယ်မွတ်စလင်တို့ရဲ့အစ်ပွဲတော်အထိမ်းအနှံနေ့မှာဒီတန်တရာအုပ်ချုပ်ရေးမှူးကစေယုံကလူနာရီရဲ့အခြေအနေကိုလာရောက်ကြည့်ရှုဖို့စီစဉ်ထားတဲ့အချိန်မတိုင်ခင်လေးမှာပဲအခုတိုက်ခိုက်မှုဖြစ်ခဲ့တာလို့ပြောခွင့်ရ ဆမ်မင်ကဘဝကက VOA ကိုပြောပါတယ်လူနာရီယောစီယုံဝန်ထမ်းတွေပါတိကျတဲ့အရာရခဲ့ခြင်းတော့မရှိဘူးလို့သူကဆိုပါတယ်ဒီတိုက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူမှသူတို့လက်ချက်ချင်းနဲ့ပြောဆိုလာတာမရှိသေးပါဘူးဒါပေမဲ့ကန်ဒဟာပြည်နယ်ဟာအစ္စလာမစ်စစ်သွေးကြွတွေအဓိကပောက်ဖွားရာမျိုးအဖြစ်လူသိများတာကြောင့်အခုတိုက်ခတ်မှုဟာတာလီဘန်အဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတဲ့သံသယတွေရှိနေပါတယ်ရှင်
2021ခုနှစ်စက်တင်ဘာ17ရက်ဂျမ်ဖတ်တိုက်ခတ်ခံမှုအတွင်းတည်ဆုံခဲ့ကြသူတွေရဲ့မိသားစုရဲ့အနေနဲ့ဂျမ်ဖတ်လှုပ်ရှားမှုတွေကိုထောက်ခံအားပေးတဲ့နိုင်ငံဖြစ်ဆွဆွဲခံထားရတဲ့ Saudi Arabia အစိုးရကိုတရားစွဲဆိုခြင်းပြုတဲ့ဥပဒေဂျန်တရက်ကို American လွှတ်တော်နေအလုံးကအတည်ပြုလိုက်တဲ့ပုံမှာစိုးရင်ကြောင့်ပင်လယ်ကွေ့အာရဗ်နိုင်ငံတွေကထုတ်ပေါ်ပြောဆိုပါရယ်ဒီဥပဒေဂျန်ဟာနိုင်ငံတွေအချင်းချင်းကြားဆက်ဆံရေးအခြေခံအကြောင်းတရားတွေနဲ့ကျင့်ဝတ်စည်းကမ်းတွေအထူးသဖြင့်အချုပ်အခြာပိုင်ဆိုင်မှုကိုကာကွယ်ပိုင်ခွင့်ချိုးဖောက်ခံရတာဖြစ်တယ်လို့ပင်လယ်ကွေ့6နိုင်ငံပူးပေါင်းဆောင်ရွက်ရေးကောင်စီ Jester ကပြောပါတယ်ဒီဥပဒေမူကြမ်းကိုသမ္မတအင်ဘီရောကဗီဒီယိုအနာသုံးပြချမယ်လို့ပြောထားတဲ့အတိုင်းအောင်အောက်လွှတ်တော်မှာပြီးခဲ့တဲ့တောက်ချာနေ့ကအတည်ပြုလိုက်တာပါဂျမ်ဖတ်ဝါရကူညီအပ်ပေးသူတွေကိုတရားဥပဒေအရရေးယူဖို့လို့ဆိုရဲ Justice Against Sponsor of Terrorism Act ဥပဒေဂျန်ကိုအထက်လွှတ်တော်မှာတော့ဒီပြီးခဲ့တဲ့မေလကလေးကအတည်ပြုပေးခဲ့တာပါဒါပေမဲ့သမ္မတအင်ဘီရောကတော့ဒီဥပဒေမူကြမ်းဟာ Saudi Arabia နဲ့ American ရဲ့ဆက်ဆံရေးကိုထိခိုက်နှံ့တယ်လို့နိုင်ငံရဲ့ခြားမှာရောက်နေတဲ့ American နိုင်ငံသားတွေပေါ်တရားစွဲဆိုတာတွေနဲ့နိုင်ငံရဲ့ခြားတိုင်းပြည်တွေက American ကိုတရားစွဲဆိုတာတွေလမ်းပွင့်သွားနိုင်တာကြောင့်လက်မခံပါဘူးအေမီရောကဗီဒီယိုအနာသုံးပြချရင်တော့မှအထက်နဲ့အောက်လွှတ်တော်နှစ်ရပောင်းမှာလွှတ်တော်အမတ်၃ပုံ၂ပုံထက်မနည်းကထောက်ခံနေဆိုရင်တော့ဒီဥပဒေကိုအတည်ပြုနိုင်မှာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း၉နာရီကနေ၁၀နာရီအစီအစဉ်ကိုတော့ဖိုင်းတိုမီတာ24 kHz 1239ဖိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေတနင်္လာနေ့ညဘက်ဒေတာရင်းနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးပါပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုအချိန်မီထပ်လုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့မှသတိပေးပါရယ်။မစ္စိုင်းတုံးကြီးထိပ်မှတက်ဆင်နိုင်ပေမဲ့နျူကလ িয়ার ထိပ်ဘူးထုတ်လုပ်နိုင်ဖို့စမ်းသပ်မှုတွေကိုမြောက်ကိုရီးယားနိုင်ငံအရင်တုန်းကလုပ်ခဲ့တဲ့ပွန်ချယ်ရီနျူကလ িয়ার စမ်းသပ်တဲ့နေရာကအသုံးမပြုတော့တဲ့ဥမင်လိုင်းကောင်းထဲမှာနောက်ထပ်စမ်းသပ်မှုတွေလုပ်လာနိုင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရမွန်ဆန်းဂျွန်ကပြောပါရယ်။ဒါပေမဲ့အဲ့ဒီချက်ပို့ပြီးအသေးစိတ်ကိုတော့မပြောခဲ့ပါဘူး။မြောက်ကိုရီးယားကနောက်ဆုံးနျူကလ িয়ার ဆက်သက်မှုတွေကိုပြီးခဲ့တဲ့တောက်ကြာနေတုန်းကလုပ်ခဲ့တာဖြစ်ပြီးတော့တဟ၅ချိန်မြောက်နဲ့အပြင်းဆုံးဆက်သက်မှုလည်းဖြစ်ပါတယ်။ဒီလိုရဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်တခုအတွင်းကုလသမဂ္ဂလူကြီးကောင်စီကချမှတ်ထားတဲ့အရေးယူတံခါးပိတ်ဆို့မှုတွေကိုပြောင်ပြောင်ထင်းထင်းဆန့်ကျင်လိုက်ကြပဲလို့ဆိုပြီးလူကြီးကောင်စီကရှုံချပါတယ်။ဒီအတွက်တင့်တော်တဲ့နိလန်တွေနဲ့တွန့်ပြန်ကင်တွယ်သွားမယ်လို့လည်းကောင်စီရဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒီကနေ့ဆိုးပြေတော်မှာကျင်းပတဲ့အမေရိကန်ဒီတောင်ကိုရီးယားကာကွယ်ရေးစီးဝေးမှာတော့မူဝါဒရေးရာတောင်ကိုရီးယားဒုတိယကာကွယ်ရေးဝန်ကြီးယွန်ကျန်ဆွန်းကမြောက်ကိုရီးယားကောင်းဆောင်ကင်ပြုံအွန်ဟာဒီသူတို့မဟာမိတ်နိုင်ငံနှစ်ခုစလုံးအတွက်အကြီးမားဆုံးခြေချမှုဖြစ်တယ်လို့ပြောသွားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းမှာမိုးများပြီးရေကြီးရေရှမ်းမှုတွေကြောင့်လူ133ယောက်ထက်မနည်းသေဆုံးပြီး395ယောက်ပျောက်ဆုံးနေတယ်လို့နောက်ထပ်လူ38,000လာလဲအိုးအိမ်တွေဆုံးခေါက်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂအေဂျင်စီကဒီကနေ့ပြောပါတယ်အင်ဂျီ35,000ကျော်ရေကြီးမှုတန်းခံရပြီးဒီအထက်က69ရာခိုင်နှုန်းကတော့လုံးဝပျက်စီးသွားတဲ့အကြောင်းလူသားချင်းစာနာမှုရေးကကုလသမဂ္ဂယုံ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စာတင်ကြောင်းပေါင်း 8,900 နဲ့ပြည်သူပိုင်စာဦးတွေလည်းထိခိုက်ပျက်စီးတယ်လို့ဆိုပါတယ်။စိုက်ပျိုးမြေဟာအများပြားရေရောက်နှိမ့်ခဲ့ပြီးလူ34,000ထက်မနည်းအရေးပေါ်အကူအညီလိုအပ်နေကြောင်းလည်း UNOCHA အဖွဲ့ကပြောပါတယ်။တရုတ်နိုင်ငံနဲ့နေဆက်အနီးမူဆန်နဲ့ယွန်စာဒေတာနှစ်ခုမှာရေကြီးမှုတန်းဆွဆွခံနေရပြီးအဲ့ဒီဒေတာတွေကိုအကူအညီတွေပေးပို့နိုင်တဲ့အခြေအနေလည်းမရှိသေးပါဘူးရေပေးတန်းတဲ့ဒေတာတွေကလိုအပ်ချက်တွေကိုသိရှိနိုင်မှုတွေကုလသမဂ္ဂအေဂျင်စီတွေနိုင်ငံတကာ NGO အဖွဲ့တွေနိုင်ငံတကာချက်ချင်းဒီအဖွဲ့နဲ့မြောက်ကိုရီးယားချက်ချင်းဒီအဖွဲ့တွေပါဝင်တဲ့အဖွဲ့တစ်ခုဟာပြီးခဲ့တဲ့သတင်းပတ်ကရေပေးတင်နေရာတွေကိုတွားရောက်ခဲ့ကြောင်းလဲအူချာအဖွဲ့ကပြောပါရခင်ဗျာ
အုံနောက်နဲ့ဥကောင်းသိငယ်ရဲ့ခင်းငယ်တွေမွေးဖွားမှုနဲ့ဆက်ဆက်နေတဲ့ချင်းကနေလစဉ်ကူးဆက်တဲ့ဇီကာယောဂါပိုးဖြစ်ပွားမှုအနေနဲ့ပတ်သက်လို့ထိုင်းကျန်းမာရေးနဲ့ဆွေရအရာရှိတွေကတော့စိုးရင်စရာသိမရှိတဲ့အကြောင်းပြောပါရတယ်။ဒီယောဂါပိုးဖြစ်ပွားမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုဖွင့်ချလိုက်ရင်ခီးသွွားလုပ်ငန်းကိုထိခိုက်နိုင်တဲ့အပေါ်မှာစိုးရင်တဲ့အကြောင်းလဲထိုင်းရာရှိတွေကပြောထားတာပါ။ယောဂါပိုးကာကွယ်ရေးနဲ့ဒီထိန်းချုပ်ရေးဆိုင်ရာဥရောပစင်တာ ECDPC ကတော့ထိုင်းနိုင်ငံအတွင်းစီကယောဂါပိုးပြန့်နှံ့လာနေတဲ့အပေါ်မှာတောက်ချနေတော့ကသတိပေးပါရစေ။အရှေ့တောင်အာရှနိုင်ငံအတော်များများမှာဒီယောဂါပိုးကူးစက်မှုတွေတိုးလာနေတာပါ။ ။စီးပွားရေးအချက်အချာကြားတဲ့ဘန်ကောက်မြို့လယ်က73ဈေးပတ်ဝန်းကျင်မှာဇီကာရောဂါနောက်ထပ်ဖြစ်ပွားမှု22ခုရှိခဲ့တဲ့အကြောင်းမနေ့ကပဲအတည်ပြုထားပါဗျ။ဇီကာရောဂါပိုးဟာလိင်ဆက်ဆက်မှုကနေကူးစက်နိုင်တယ်ဆိုပေမဲ့ဒီရောဂါပိုးဟာလူကိုသေစေနိုင်တဲ့တမမို့အလွယ်ကူကူးစက်နိုင်တဲ့ရောဂါပိုးမဟုတ်တာကြောင့်အလွန်အကျွံစိုးရင်ကြောက်လန့်မှုတွေမဖြစ်ကြဖို့ကျန်းမာရေးအရာရှိတွေကလူမှုတွေကိုတိုက်တွန်းထားပြီးတော့ခီးသွားလုပ်ငန်းတွေမှာထိခိုက်မှုတွေဖြစ်မှာကိုမလိုလားတဲ့အကြောင်းလည်းပြောဆိုထားပါတယ်ရှင်။
ကဘာတဝမ်းကအစ္စလမ်ဘာသာဝင်တွေဟာအစ်ပွဲတော်လို့ခေါ်တဲ့ဒီအသာသက်ပူဇော်တဲ့ Feast of Sacrifice ပွဲတော်ကိုကျင်းပနေပါတယ်။ဘုရားသခင်အပေါ်အိဗရာဟင်ကသူ့ရဲ့ယုံကြည်ကိုးစားမှုကိုတည်တည်ပြတဲ့အနေနဲ့သားဖြစ်သူကိုဘုရားသခင်ထံဆွတ်လွတ်ပေးရတဲ့အထိတ်မှအနေနဲ့အခုအစ်ပွဲတော်ကိုကျင်းပတာပါ။ Sorry အာရေဗျာနိုင်ငံမက္ကာမှာထောင်ထဲချီတဲ့ဘုရားဖူးတွေလည်းရောက်ရှိနေပါတယ်။ဘုရားဖူးတွေဟာမီနာအရက်မှာကျင်းပတဲ့မကောင်းဆိုးရွားကိုကြောက်စရစ်နဲ့ပြစ်ပေါက်ခြင်းအခမ်းအနားကိုဒီကနေ့ဆင်နွှဲနေကြပါရခင်ဗျာ။
နောက်ဆုံးသိထားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်အောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတင်းနေတာနေညာချန်ထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုယူငူးကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောက်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်သတင်းကိုတင်ပြပေးခြင်းပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောက်ဆန်းစုကြည်ဟာဒီကနေ့နေခင်းပိုင်းမှာတော့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris ကျောင်းဆင်းနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးစီးပွားရေးနဲ့ယင်းနှီးမြုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုလည်းတွားရောက်ခဲ့ပါတယ်။ဗြိတိန်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာဖွံ့ဖြိုးရေးကိစ္စနောက်လုံခြုံရေးကိစ္စတိုင်းကိုအဓိကထားဆွေးနွေးမယ်လို့လည်းခန့်မှန်းကြပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ထောက်ဆန်းစုကြည်ကဒီကနေ့မှာတော့ဗီတင်အောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘာကောင်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံသားတချို့တက်ရောက်နေတဲ့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုတွားရောက်ခဲ့ပြီးဗိုလ်ချုပ်ကြီးဆာခရစ်စတိုဖာဒီဘရယ်၊ကျောင်းအုပ်ကြီးဆာတွန်ဖိလစ်တို့နဲ့တွေ့ဆုံခဲ့တဲ့အကြောင်းမြန်မာနိုင်ငံသားဥက္ကဋ္ဌဌာနကသတင်းထုတ်ပြန်ပါတယ်။ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်မှာတော့ကာကွယ်ရေးဥက္ကဋ္ဌဌာနကဗိုလ်မှူးကြီးအောင်မြင့်ဦးနဲ့ငင်းကြမ်းရေးကော်မရှင်ကဦးမိုးစောဦးတို့တက်ရောက်နေတာဖြစ်ပါတယ်။ဒေါက်ဆာဆုကြည်ရဲ့ဗီတင်ခီးစဉ်အတွင်းမှာဗီတင်ဝန်ကြီးချုပ်ထရီဇာမီအပါအဝင်ဗီတင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒါ့အပြင်ဗီတင်အခြေစိုက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD LA အဖွဲ့နဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဗီတင်အခြေစိုက် NLD LA ခေါင်းဆောင်ဒေါက်တာဝင်းနိုင်ကဒေါက်ဆာဆုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အဲပထမသူကတွေ့ဖို့ဆိုပြီးတော့ကျွန်တော်တို့ကိုဟိုပြောထားတယ်ဒါပေမဲ့လောလောဆယ်သူကဗြိတိန်အစိုးရရဲ့အပိုကနေများနေလို့တဲ့အဲမပြိနိုင်နေဘူးဆိုပြီးတော့ကျွန်တော်လည်းစောင့်နေရတယ်လေ
ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံလိုက်ရင်အသင့်စောင့်ဆိုင်နေဖို့ကိုလည်းဒီကနေ့မနက်ပိုင်းမှာပဲဗြိတိန်အခြေစိုက်မြန်မာတန်ယုံတာဝန်ရှိသူကဖုံးဆက်အကြောင်းကြားထားတယ်လို့လည်းဒေါက်တာဝင်းနိုင်ကပြောပါတယ်ဗြိတိန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့နိုင်ငံရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးပွဲရှိတယ်လို့လည်းဒေါက်တာဝင်းနိုင်ကသုံးသပ်ပါတယ်
အဲလောလောဆယ်တိုက်ပြည်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်ဒီခုနပြောတဲ့အဲတိုက်ပြည်မှာလုပ်တဲ့စီမံကိန်းတွေပေါ့ဒါတွေလည်းပါမှာပေါ့နော်နောက်လုံခြုံရေးကိစ္စတွေလည်းပါမယ်လို့ယူဆပါတယ်ကြာသေးခင်ကပဲအဲရန်ကုန်ကြီးချုပ်ဦးဖြိုးမင်းသိန်းလာသွားတဲ့အခါမှာ Central Land မှာသူ presentation တစ်ခုလုပ်သွားတယ်အဲ presentation မှာ new ရန်ကုန် project အပါအဝင်ပေါ့နော်ဒီအဲလောကြိုက်ကနေလုပ်မဲ့စိတ်ကန်းလုပ်ငန်းတွေနောက်တစ်ခုတို့ကျွန်တော်တို့စက်မှုလုပ်ငန်းတွေနောက်တစ်ခုဟန်တာရီလေးယူငွေကိစ္စတွေနောက်လုပ်ငန်းတွေတော်တော်များများ project တွေပေါ့နော်အဲကိုယ်တင်ပြဆွေးနွေးပြီးတော့စီစဉ်သွားတယ်သူကလည်းပြောသွားတယ်ဒီသူမလာခင်မှာနိုင်ငံ30ကအဲကုမ္ပဏီ150နဲ့အကုန်လုံးစီစဉ်ထားရပြီဒါဒါလည်းတော့သူကိုယ်လည်းအဲစီစဉ်တဲ့ project တွေဆိုတော့ဒါကသူ့အချိန်မီပြီးသွားမယ်ဆိုကြောင်းဆိုတော့ဒါတွေကသူ့အတူ in place ဖြစ်နေပါတယ်ကျွန်တော်တို့ကဘာမှစိတ်ကူးကြအကြောင်းမရှိပါဘူးနောက်ဒီ new yangon project မှာလည်းဒီ US ရဲ့UK ရဲ့ Indonesia ရဲ့နောက်ဂျပန်ရဲ့ကိုရီးယားရဲ့တွဲပြီးတော့အားလုံးလုပ်မယ်နောက်တစ်ခုကဒီဝင်းကျိုးရဲ့ကြီးစင်မှာလည်းဒီဟွာနေပြီးတော့ပြည်သူစုကနေပြီးတော့ဒေါ်လာ300ကျော်လိုက်တယ်တရားနေရုံ project ဆိုတော့ဒါတွေကအကုန်လုံးစီမံဘီဇကိစ္စတွေဆိုတော့အားလုံးကသူ target time နဲ့သူကြည့်ပါမယ်ကျွန်တော်တော့ယုံကြည်ပါတယ
်ဒေါက်ဆန်းစုကြည်ရဲ့ဗီတင်ခီးစင်မှာတော့မိသားစုဝင်နေနဲ့လည်းတွေ့ဆုံခဲ့တာပါမနေ့တုန်းကတော့ဥရောပအရှေ့လေပိုင်းနဲ့အာဖရိကဒေသတို့ကမြန်မာအတန်အမတ်ကြီးတွေနဲ့လန်ဒန်မြို့ကမြန်မာတန်ယုံမှတွေ့ဆုံဆွေးနွေးခဲ့တယ်လို့လန်ဒန်အခြေစိုက်မြန်မာတန်ယုံတာဝန်ခံတဦးကပြောပါတယ်
။ကျွန်တော်လည်းဒီကိစ္စတွေကိုကျွန်တော်တို့ ျွန်တော်တို့ဘေးမသိဘူးကျွန်တော်တို့လည်းဒါဟိုပါလေဟိုဘယ်ကောင်းပဲကျွန်တော်တို့ကဒီဒေတာကောင်ဝန်တာဒီကိစ္စတွေကကျွန်တော်တို့မသိဘူးเนาะအားကြောင့
်မနေ့ကတော့ဆရာတို့တန်ရုပ်ပါပဲဟိုတန်မှတ်ကြီးတွေနဲ့တော့တွေ့ကြသေးတယ်မဟုတ်
ဟုတ်တယ်ဟုတ်ပါတယ်ဟုတ်ပါတယ်မနေ့ကတော့မနေ့ကကိစ္စတော့မနေ့ကတော့ဒီမှာဒီအစီအွေလောက်လောက်တဲ့စာတွေပါတယ်မနေ့ပြီးသွားပါပြီ
မြန်မာတန်မှတ်ကြီးတွေနဲ့တွေ့ဆုံတာမှာတော့အစိုးရရဲ့မူဝါဒနဲ့လမ်းစဉ်တွေဦးစားပေးလုပ်ငန်းတွေနိုင်ငံဆိုင်ရာမူဝါဒတွေကိုထောက်ဆန်းစုကြည်ကရှင်းလင်းပြောကြားခဲ့ပြီးတမတ်ကြီးတွေအနေနဲ့ပြပရောက်မြန်မာနိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဘီတင်ခီးစင်ပြီးမှတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကိုခီးစင်မှာဖြစ်ပြီးအမေရိကန်သမ္မတဘရက်ကိုဘာမှဒုတိယသမ္မတဂျိုးဘိုင်ဒန်အပါအဝင်နိုင်ငံဆိုင်ရာဝန်ကြီးတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဝါရှင်တန် DC မှာအမေရိကန်အစိုးရကောင်ဆောင်လေးနဲ့တွေ့ဆုံပြီးမှတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွေ့ရောက်ပြီးကုလသမဂ္ဂအစိုးရအရာရှိကြီးများအစည်းအဝေးနဲ့ကုလသမဂ္ဂအထွေထွေညီလာခံတို့မှမင်ကွန်းပြောဖို့စီစဉ်ထားပါတယ်ရှင်
။မတ်တိန်ကြီးထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါညတရရဲ့လေးလိုက်အစည်းအဝေးမှာလဲဒေါ်စန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဆွေးနွေးကြမှာမို့ပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပြသည်ရှင်။သတင်းလာတဲ့ဘက်ကိုဆက်တင်ပြခြင်းပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဒေသကစာတင်ကျောင်းတွေမှာတအောင်စာပေတင်ကြားရေးနဲ့ TLLA တအောင်ပလောင်တက်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တက်မတော်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပြဿနာတွေကိုဖြေရှင်းနိုင်ရေးတို့အတွက်တအောင်မျိုးသားပါတီကကိုယ်စားလှယ်အဖွဲ့ဒီနဲ့တောင်ပိုင်းရှမ်းပြည်တက်မတော်ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွှေစစ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးပါမယ်ရှင်။
ဒီကနေ့ထိုင်းနိုင်ငံတွင်နှစ်ဖက်တွေ့ဆုံညှိနှိုင်းမှုအရတန်မျိုးသားပါတီဘက်ကတောင်းဆိုထားတဲ့ရှမ်းပြည်နယ်တောင်ပိုင်းဒေသတွင်တန်းစာပေတင်ကြားရေးနဲ့ပတ်သက်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်ဘက်ကအောက်ခြေအဖွဲ့နဲ့ညှိနှိုင်းသွားဖို့သဘောထားမှတ်ချက်ပေးခဲ့တယ်လို့တန်မျိုးသားပါတီကဗဟိုလူမှုဆောင်ကော်မတီဝင်တာလှဖေကအခုလိုပြောပါတယ
်။အဲဒီလူမှုလုပ်ငန်းရှင်တွေကိုအပြီးပေးပြီးမှတောင်းစာပြီးမှပါလို့ရှိရင်အဲဒီကနေဒီမှာအောက်ခြေမှာရှိတဲ့ပြည်တိုင်းရင်းသက်ကကမှုတွေတောင်းဆောင်တွေတပ်သားတွေကိုသဘောတောင်းစာပြီးမှလုံးလုပ်လို့ရပါတယ်ဆိုတဲ့အဖြေကတော့ဟိုအားရကြတောင်း
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်တန်းပလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSC တပ်ဖွဲ့တို့ကြားစီရေးပဋိပက္ခတင်းမာနေတဲ့အနေအထားကနေနှစ်ဖက်ဖွဲ့သွေးဆုံဆွေးနွေးနိုင်ဖို့ RCS SSC ဘက်ကနေသစ်ခံကန့်လန့်ခဲ့တယ်လို့ RCS ဖွဲ့ကဘူမူကြီးဆိုင်ငင်းကပြောပါတယ
် TNL ကသူကတော့ဒီ TNL ကိုယ်စားလှယ်ဆိုတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့သူကကြားခံနေနေတယ်ဆိုတော့ကျွန်တော်တို့ဘက်ကနေပြီးတော့ဒီ TNL ကနေသစ် TNL ကိုဟိုစကားပါတာရှိပါတယ်ပေါ့နော်အဓိကရတော့ကျွန်တော်တို့လူနှစ်ဖက်ကြားမှာတစ်ပေါ်နေတဲ့တိုက်ပွဲတွေအမြဲဆုံးရပ်တန့်သွားအောင်ကျွန်တော်ဆွေးနွေးဖို့လိုအပ်ပါတယ်ပေါ့
ဒီအနယ်လေးတန်းပလောင်တပ်ဖွဲ့အနေနဲ့ပဋိပက္ခချုပ်ငြိမ်းရေးအတွက်နှစ်ဖက်တွေ့ဆုံဖို့စီစဉ်ထားတာရှိပေမဲ့လည်းနေရာဒေသရွေးချယ်မှုအခက်အခဲကြောင့်အထမမြောက်ခဲ့ဘူးလို့ဒီအနယ်လေးနိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကပြောပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတမ်းပလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSC တပ်ဖွဲ့တို့ကြားစီရေးပဋိပက္ခတင်းမာနေစေလဲဖြစ်ပါတယ်ဒီကနေ့နဲ့ပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့ကမန်တုံမြို့နယ်မရုပ်ကြီးရွာတွင်မှာတမ်းပလောင်တပ်ဖွဲ့နဲ့ RCS SSC တပ်ဖွဲ့တို့ကြားမှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌဒုရယဗိုလ်ချုပ်ကြီးရွက်စစ်အနေနဲ့ဒီလိုဖြစ်ပွားနေတဲ့စီရေးပဋိပက္ခဟာလူမျိုးရေးနဲ့မသက်ဆိုင်ပဲလက်နက်ကန်ဖွဲ့ချင်းချင်းကြားဖြစ်ပွားတဲ့ပြဿနာတစ်ခုလို့ရှုမြင်ပြီးနှစ်ဖက်သက်ဖွဲ့ပဋိပက္ခချုပ်ငြိမ်းရေးအတွက်မကြာခဏတွေ့ဆုံဆွေးနွေးသွားနိုင်မယ်ဆိုရင်ကြားရကမလူလားအပ်တဲ့ပြဿနာတွေကိုလည်းကောင်းမွန်စွာဖြေရှင်းနိုင်မယ်လို့ယုံကြည်တယ်ဆိုပြီးအပွင့်မိတ်ခွန်းမှာပြောကြားသွားပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်နဲ့ခိုလံမြို့နယ်ဘက်မှာတန်းပလောင်လူကြီးသိန်းချီရှိနေပေမဲ့စာတင်ကျောင်းတွင်တန်းစာပေတင်ကြမှုပိတ်ပင်မှုတွေရှိနေတယ်လို့တန်းတန်ကတော်ဖွဲ့စီယုံရင်မှုဖွဲ့ပင်ဆရာတော်တောပိတကမိတ်ပါတယ
်သူတို့ကခုံကြီးတွေထက်လည်းဒီဆရာမတွေက CNLA ဘယ်လိုခေါ်မလဲတရှိ့သဘောမျိုးပေါ့မဟုတ်ဘူးခုံကြီးတွေကပြန်ရှင်းရတယ်ဒီကျောင်းဖွင့်တာခုံကြီးတွေကဖွင့်တာဒီပလောင်လူငယ်တွေအဲ့တမှာဆိုရင်မိုင်းကန်ဘက်မှာဆိုရင်ပလောင်တွေကသိန်းချီရှိတယ်တောင်းချီတော့မကဘူးအဲ့လိုရှိတဲ့လူကြီးတွေမှာစားမတတ်ဘူ
းဒီလိုတာစီပြည့်ပြည့်မှုတွေရှိနေခဲ့လို့တန်းနိုင်ငံရေးပါတီတွေနဲ့တန်ကတော်ဖွဲ့တွေကနေတောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့နဲ့လာရောက်ဆွေးနွေးညှိနှိုင်းခဲ့တာလည်းဖြစ်ပါတယ် TNL တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSC တပ်ဖွဲ့တို့ဟာ2015ခုနှစ်နိုဝင်ဘာလကစလို့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်နေမြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးလက်နက်ကင်ပြည်ပခါဖြစ်ပွားလာခဲ့တာပါစီရင်တင်မှနေစေဖြစ်တဲ့တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSC ရဲ့ဖွဲ့တို့ကြားအပြစ်ခတ်ရစေးရေးအတွက် UNSC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ဖွဲ့တို့ကနေကြိုးပမ်းသွားမယ်လို့ဆိုပေမဲ့လည်းဒီကနေ့အထိတော့နှစ်ဖွဲ့အဖွဲ့တွေကြားတွေ့ဆုံဆွေးနွေးနိုင်ခြင်းမရှိသေးပါဘူး ဒီကနေ့သိဆုံးမှုမှာတော့ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီဘက်ကဥစ္စာကြီးဒုရယာပူဂျိုကြီးရွတ်စေပူဂျိုဆိုင်ရီတို့တက်ရောက်ဆွေးနွေးခဲ့ရတယ်လို့တန်းမြူရာပါတီတီအန်ပီဘက်ကတော့ဘိုလ်လူမှုဆောင်ကော်မတီဝင်တာအေးမောင်တာလှဖေးမြန်မာနိုင်ငံလုံးဆိုင်ရာတန်းပလောင်တန်ကဖွဲ့ကဒုဥက္ကဋ္ဌဆရာတော်ဦးပညာတိရီဦးဆောင်တဲ့ဖွဲ့တို့တက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗ
ဆက်ပြီးတော့ဖားကတ်မှာတရားမဝင်ကြောက်တူးရင်ချောင်းချပြီးတော့အရေးယူမယ်ဆိုတဲ့သတင်းကိုလည်းနားဆင်ရအောင်ပါကချင်ပြည်နယ်ဖားကတ်ဒေသမှာတရားမဝင်ကြောက်စိမ့်တူးဖို့ရင်လက်ဝယ်ထားရှိရင်ဥပဒေအရထောင်တစ်နှစ်ကနေ9နှစ်အထိချမှတ်မယ်ဆိုတဲ့တားမြစ်မိတ်တွေထုတ်ပြန်လိုက်တာကြောင့်တနိုင်တပိုင်းလောက်ကိုင်းစားတော့နေတဲ့ဒေသခံတွေနဲ့ရေမစေးကြောက်ရှာဖွေသူတိတ်နဲ့ချီဟာထိခိုက်မဲ့အခြေအနေမှာရှိပါတယ်ဒီကန့်သက်ချက်ကိုအာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ဆောင်ရွက်လာမယ်ဆိုရင်တော့ဒေသတွင်းမှာရာဇဝတ်မှုတွေထူပြောလာတာနဲ့ဆန္ဒပြတာတွေဖြစ်ပေါ်လာမယ်အခြေအနေမှာရှိနေပါတယ်သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ဖားကန့်ဒေတာမှာရေမစေးကြောက်ရှာဖွေသူတွေကြောင့်ကြောက်စင်းတူးဖော်တဲ့ကုမ္ပဏီတွေထိခိုက်ကြောင်းအမျိုးသားလွှတ်တော်မှာဩဂုတ်လအတွင်းကဆွေးနွေးခဲ့ပြီးတဲ့နောက်ဒီလိုတားမြစ်ကန့်သက်တာတွေဆောင်ရွက်လာတာဖြစ်ပါတယ်။လောလောဆယ်ကြောက်စင်းလုပ်ငန်းအပေါ်ကန့်သက်လိုက်တဲ့အခြေအနေကိုဖားကန့်ဒေတာကဌာနတိုင်းရင်းသားတဦးဖြစ်တဲ့ဦးလမောင်လာကြောင်ကအခုလိုပြောပါတယ
်။ဟိုတရားမဝင်ပဲနဲ့ကြောက်စင်းတူးဖော်လို့ရှိရင်ပြီးတော့အဲ့ကြောက်စင်းလက်ဝယ်ထားလို့ရှိရင်ထောင်၃လကနေ9နှစ်ဆိုပြီးအမှရေးဟိုရေးချိတ်ထားတယ်လေ။အဲ့မျိုးနဲ့အုတ်ချုပ်ရေမူယုံရဲ့အချိန်မှာပေါ့ပြီးတော့ကြောက်စင်းယုံရှိမှာအဲ့လိုရေးတတ်တာလားတွေ့ရအောင်ပဲ
ဒီလိုထုတ်ပြန်လိုက်တာကြောင့်ဒေတာကန်ဌာနေရီအတွက်ပါအခက်အခဲတွေ့လာနိုင်တယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့ဌာနေသားတွေကလည်းဒီအကြောက်စင်းကိုပဲအဓိကထားတော့တာလေဟိုအရင်တော့ကကြတော့တောင်ရံလောက်တာတော့ဥယျာဉ်လောက်တာတော့ရှိတယ်ဒါပေမဲ့အခုကုမ္ပဏီခင်ရောက်လာတဲ့ကကြတော့ကျွန်တော်တို့ဒီဥယျာဉ်တွေကတော့အလုံးဟိုကြောက်စင်းကုမ္ပဏီတွေကဟိုနီးမျိုးစုံတုံးပြီးတော့တင်းလိုက်တာတော့အဲ့တော့ကုမ္ပဏီထောင်လိုက်တော့ရှိတခါကျကျွန်တော်ဌာနေသားလည်းခုဘာမှလုပ်ကင်စားတော့မယ်မြင်မြင်လည်းမရှိတော့လေဒီဘာမှမဟုတ်တဲ့ကြောက်စင်းလေးကိုတော့မှကျွန်တော်အဲ့လိုရှာဖွေစားတော့နေတော့ကိုအစိုးရကအဲ့လိုလုပ်လိုက်တဲ့ဆိုတဲ့ခါကျတော့ဒါတမင်တက်တဲ့ကျွန်တော်တို့ကိုအလိုင်းချင်းတယ်လို့ပဲအဲ့လိုပဲပြောရမလို့ဖြစ်နေပြီလေ
လောလောဆယ်မှာတော့ရင်စည်းကြောက်ရှာဖွေတာနဲ့ကြောက်စင်းရောင်းဝယ်တာတွေဟာဆက်လက်ဆောင်ရွက်နေစေရှိပြီးအာဏာပိုင်တွေဘက်ကတဖြည်းဖြည်းချင်းတင်းကျပ်လာမဲ့အခြေအနေရှိကြောင်းလည်းသုံးသပ်ပါတယ်ဖကန့်ဒေတာကအလွတ်သတင်းတော့ကိုစော်မိုးထက်ကတော့ဒီလိုတားမြစ်လိုက်တာကြောင့်ဖကန့်ဒေတာတွေမှာနေထိုင်တဲ့တိမ့်နဲ့ချီတဲ့ပြည်သူတွေကိုထိခိုက်စေနိုင်ကြောင်းပြောပါတယ
်။ထိခိုက်တာကတော့ကျွန်တော်တို့ကုမ္ပဏီအလွန်အကုန်ထိခိုက်တယ်ကွာ။ဘာလို့လဲဆိုတော့ဒီမှာရေမစဲဘူးပဲအခြေခံပြီးတော့ဒီမှာရှိတဲ့ဒေတာကနေစာဝတ်တွေဒါကိုပဲအထူးထားလောက်ရတာလေ။တော်သိတူဖို့ရေကုမ္ပဏီတွေကဟိုသူတို့လိုင်စင်ရှိတဲ့သဘောမျိုးဖြစ်သွားပြီးတော့ကြောက်ကိုတည်ခွင့်ပြုခွင့်ရတယ်ကွာ။ကျွန်တော်တို့ကျန်တဲ့သာမန်လက်လုပ်တစားကြည့်ပြီးရရေမစဲချလို့ရတဲ့ကြောက်ကိုတော့မှကျွန်တော်တို့ကဒီထဲမှာခိုင်ဆောင်ပြီးတော့ရောင်းဝယ်ခွင့်မရှိဘူးဆိုတော့အဲ့ဒီသဘောတက်ရောက်သွားတာလေ။လူကြီးအားဖြင့်ကျွန်တော်တို့ဒီမော်ထဲမှာလူကြီးအားလုံးပေါင်းတန်းတန်းကျော်ရှိတယ်ဗျ။ကျွန်တော်တို့ဒီခံမှန်းစင်းကောက်တာတန်းတန်းကျော်ဆိုတဲ့နေရာမှာရှင်းပြောရလို့ရှိရင်90ရာခိုင်နှုန်းထိခိုက်တယ်
။အနာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ကင်တွယ်လာမယ်ဆိုရင်တော့ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုကိုစုံမိုးထက်ကအခုလိုဆက်ပြောပါတယ်။
ပေါ်ထဲမှာဗာပြက်တနာရတဲ့နော်ခိုးဆိုးလူရမှုတွေဘလူလာအပ်တဲ့ဒူးကျက်လုံဒူးကျက်လုပ်ငန်းတွေအများကြီးဟိုဖြစ်ထွန်းလာနိုင်တယ်ဗျ။နောက်ပိုင်းဆိုရင်ဆန္ဒပြပွဲတွေကတော့ဖြစ်လာပဲနေထားရှိတယ
်ဒီတားမြစ်ချက်ဟာဒီနှစ်ဇန်နဝါရီလ29ရက်နေ့ကအရင်ဆိုးရတက်တန်ကုံဆုံးကန်ဒီအချိန်မှာပြည်တော်စုလွှတ်တော်ကထက်မှန်အတီးပြုလိုက်တဲ့ကြောက်မြက်ဥပဒေအရထုတ်ပြန်တာဖြစ်ပါတယ်ဖားကန်ဒေတာကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကတော့ဒီဥပဒေကိုပြန်လည်ပြင်ဆင်ဖို့အတွက်ဆောင်ရွက်သွားမယ်လို့ပြောပါတယ
်ကျွန်တော်ကမြို့သားလွှတ်တော်တာယာဇာတ်နဲ့တပါးပါဝင်ရင်းနဲ့ပါလေဒီနေ့လည်းအဲ့ဒီအတွက်ဆွေးနွေးပါတယ်အဓိကကတော့ကျွန်တော်တို့ကဒီဥပဒေမသားလို့ယူကျွန်တော်ပြင်ဖို့လုပ်နေကြတယ်ပြင်လဲပြင်ပြီးတော့မှကျွန်တော်တို့ကဥပဒေရောင်းကျွန်တော်ပို့ထားပြီဥပဒေကပြန်ပြလာမှမယ်အဲ့ဒီမှာပါကျွန်တော်ကနီးဥပဒေပြန်ဆွဲရမှာနီးဥပဒေလည်းကျွန်တော်ပဲဆွဲမှာပဲ
ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကအမျိုးသားလွှတ်တော်မှာကြောင်းရက်တူးဖို့ရေးလောက်ွက်တွေကိုရင်းမစေးကြောက်ရှာဖွေသူတွေကဥပဒေမဲ့ကျူးကျော်နေတာကြောင့်ကုမ္ပဏီပိုင်ရှင်တွေရင်ဆိုင်နေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းဆောင်ရွက်မလဲလို့ရှမ်းပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကမေးမြန်းခဲ့တာဖြစ်ပါတယ်ဒီမေးခွန်းကိုစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမမောင်ဝင်းကဒီလိုဖြစ်ပျက်နေတာဟာဒေတာတွင်တရားဥပဒေစိုးမိုးမှုမရှိတာကြောင့်ဖြစ်ကြောင်းနဲ့ဥပဒေမဲ့လောက်ရတွေကိုရှင်းလင်းဖို့အတွက်အုပ်ချုပ်ရေးအဖွဲ့အစဉ်စင်ကရဲတက်မတော်နဲ့ညှိနှိုင်းဆောင်ရွက်နေကြောင်းဖြေကြားခဲ့ပါတယ်။ဖားကန့်ဒေတာမှာစစ်ရန်နေရာကြီးတွေကိုအုံပြုပြီးကြောက်စင်းကိုအလွန်ကျွံတူးဖော်နေတာကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးရသလိုနှစ်စဉ်ရည်ကြီးရည်ရှံတာတွေဖြစ်နေပါတယ်။ကျောက်စင်းတူဖို့ရာကထွက်ရှိတဲ့မြေစာတွေကိုစနစ်တကျမစွန့်ပစ်တာကြောင့်မကြာခဏဆူစလို့မြေစာပုံပြိုကျပြီးလူသေးပြောက်တာတွေလည်းဖြစ်နေပါတယ်
ဖျွေမြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီဇီကာယောဂါပိုးကူးစက်တာပြီးနဲ့ပတ်သက်ပြီးတော့ဒီကာကွယ်တဲ့ဥစ္စာတွေမြန်မာနိုင်ငံထဲမှာဘယ်လိုမျိုးစီစဉ်နေသလဲဆိုတဲ့သတင်းကိုဆက်ပြီးပြောပြချင်ပါတယ်။အရှိတောင်အာရှဒေသတွေမှာဇီကာယောဂါပိုးကူးစက်တာတွေမြင့်တက်လာနေတာကြောင့်မြန်မာနိုင်ငံထဲမှာယောဂါကာကွယ်ထိန်းချုပ်နိုင်မှုအတွက်မဟာဗျူဟာကျတဲ့စီမံကိန်းတွေကိုပြင်ဆင်လှုပ်ဆောင်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။စင်ကာပူနဲ့ထိုင်းနိုင်ငံတွေကယောဂါကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံသားတဦးစီပါဝင်နေပေမဲ့လို့မြန်မာနိုင်ငံထဲမှာတော့ဇီကာဗိုင်းရပ်စ်ပိုးကူးစက်တာတော့အခုချိန်ထိမရှိသေးဘူးလို့ပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
ရှိတောင်အာရှဒေသတွင်းနိုင်ငံတွေအတော်များများမှာဇီကာယောဂါဗိုင်းရပ်စ်ပိုးကူးစက်တာတွေမြင့်တက်လာနေပြီးစင်ကာပူနဲ့ထိုင်းနိုင်ငံတွေကယောဂါပိုးကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံသားတဦးစီပါဝင်နေပါတယ်။အခုလိုဒေသတွင်းမှာဇီကာယောဂါပိုးကူးစက်ခံရသူတွေတိုးလာနေပြီးမြန်မာနိုင်ငံတွင်းမှာတော့ယောဂါကူးစက်တာတွေအခုချိန်ထိမရှိသေးဘူးလို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂသဝန်ကြီးဌာနကူးစက်ယောဂါဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာညံဝင်းမြင့်ကပြောပါတယ်
ကိုချင်းကြီးတော့ကျွန်တော်တို့ကမတွေ့သေးပါဘူး။ထိုင်းမှာတော့မြန်မာနိုင်ငံသားတရပေါ့နော်။ဒီကူးဆက်ခံရတယ်လို့ပဲကျွန်တော်တို့ထိုင်းနေကျွန်မဝန်ကြီးဌာနသတင်းတင်ရရှိတယ်ပေါ့နော်။နောက်ကြလို့ရှိရင်တော့စင်ကာပူမှာတရပေါ့
။စင်ကာပူနိုင်ငံမှာတော့ကိုဝန်တော်မိခင်ရှေဦးပါဝင်ယောဂါကူးဆက်ခံသူ329ဦးရှိပြီးတော့ထိုင်းနိုင်ငံမှာတော့နောက်ထပ်ဇီကာဗိုင်းရပ်စ်ပိုးကူးဆက်ခံသူ22ဦးပါဝင်100ကျော်ရှိပြီလို့သိရပါတယ်။ဒေတာတွင်းကအိန္ဒိယနိုင်ငံတွေမှာအခုလိုယောဂါပိုးကူးဆက်တာတွေရှိလာတာကြောင့်မြန်မာနိုင်ငံကယောဂါကူးစက်လာနိုင်ခြင်းဘယ်လောက်ထိစိုးရိမ်စရာရှိသလဲဆိုတဲ့အပေါ်မှာဒေါက်တာညဝင်းမြင့်ကတော့အခုလိုပြောပါတယ
်ကျွန်တော်နိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းဒါဟိုပေါ့နော်အပူပိုင်းဒေသမှာပါတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့ AD ချင်းကတော့ကျွန်တော်တို့စီမားကရှိနေတာပေါ့နော်ရှိနေတာဆိုတဲ့အတွက်ကြောင့်မို့ကူးစက်လာနိုင်ခြင်းရှိသလားဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ epidemiologically ရော scientifically ပြောမယ်ဆိုဥပမာတရားဆိုယောဂါရှိတဲ့လူကတရားပါဝင်လာတယ်အဲ့ဒါကိုဒီမှာရှိနေတဲ့ AD ချင်းကကိုက်မယ်ဒါမှမဟုတ်လို့ရှိရင်လည်းဒီ AD ချင်းစကားဒီလေကြောင်းကပဲရှိဖြစ်အကုန်လုံးကမဖြစ်ဝင်လာမယ်ပေါ့နော်ရောဂါပိုးရှင်ချင်ဝင်လာဆိုလို့ရှိရင်မြန်မာနိုင်ငံအနေနဲ့လည်းရောဂါပိုးဝင်ရောက်လာနိုင်ခြေကတော့ရှိပါလေခင်ဗျာ
ကျွန်မရေဝန်ကြီးဌာနအနေနဲ့နိုင်ငံသားရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဒေသတွင်းနိုင်ငံတွေကမြန်မာတန်ရုံတာဝန်ရှိသူတွေအပါအဝင်သက်ဆိုင်ရာနိုင်ငံရဲ့ကျန်းမာရေးတာဝန်ခံတွေနဲ့ပူးပေါင်းဆောင်ရွက်တာတွေရှိသလိုပြည်တွင်းမှာဆိုရင်လည်းတိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေနဲ့ယောဂါကာကွယ်ထိန်းချုပ်နိုင်ဖို့အတွက်လက်တွဲလှုပ်ဆောင်တာတွေရှိတယ်လို့ဒေါက်တာညဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့ရဲ့ပေါ့နော်ဒီ strategy မဟာဗျူဟာ plan မှာဆိုလို့ရှိရင်တော့ဥပမာဒီကြားဆိုလုံးဝမဖြစ်သေးဘူးအခုလိုလုံးဝမဖြစ်သေးတဲ့ပိုးတွေးမတွေးရှိသေးတဲ့အချိန်ဆိုလို့ရှိရင်ပါလိမ့်လုံးမယ်ပေါ့နော်ဥပမာဒီကြားဆိုယောဂဘိုးစတင်တွေးရှိပြီပေါ့ယောဂဘိုးစတင်တွေးရှိပြီဒါမှမဟုတ်လည်းယောဂဘိုးဥပမာဆိုကြပါဆိုကျွန်တော်တို့ဒီဥပမာ၄ရောက်ပေါ့နော်တပြိုင်တည်းတွေးပြီဆိုလို့ရှိရင်ဘယ်လိုလုပ်မလဲပေါ့အဲ့ဒီခါကျတော့ကျွန်တော်တို့ဆင်လိုက်ပေါ့နော်ဘယ်လိုဆောင်ရွက်မယ်ဆိုတော့အချိန်မှန်ရေးဆွဲထားတာရှိပါတယ်ဆင်နိုင်နေတဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ကပေါ့နော်ဒီဟိုအဓိကဒီ fogging machine ပေါ့ fogging ဒီစစ်ချင်းလေးမဟုတ်တယ်ပေါ့နော် fogging machine ကိုလည်းကျွန်တော်တို့ဒီတာဝန်ကြီးဌာနရမဝင်းနဲ့ထမောင်းဝယ်ယူဖို့ပေါ့နော်ထမောင်းဝယ်ယူဖို့ကျွန်တော်လုပ်ထားတာရှိတယ်အပိတ်ပေါ့အပိတ်ဆိတ်ခတ်တဲ့ဟာဆိုလို့ရှိရင်လည်းကျွန်တော်တို့အပိတ်ဆိတ်ခတ်ဖို့အတွက်ကိုကျွန်တော်တို့ပေါ့နော်ဒီအပိတ်ဝယ်ထားတာပေါ့နော်ဒီအပိတ်ဆိတ်ကိုကျွန်တော်ပြည်နယ်တိုင်းကြီးအားလုံးမှာကျွန်တော်တို့ဒီ campaign တွေနဲ့လုပ်ဖို့အတွက်ပေါ့နော်အဲ့ဒါလေးတော့ကျွန်တော်စီစဉ်ထားတာရှိပါတယ်